ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတဝမ်းမှာနေရဲစွန့်ခွာထွက်ပြေးရသူပေါင်း2,000+ရှိလာနေပါပြီ။စစ်ဆောင်သူတွေဟာအချိန်ကာလကြာလာတဲ့အမျှအကူအညီတွေလိုအပ်နေပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာရဲ့စစ်တပ်ရဲ့နေမီရှင်းလေးစစ်ကြောင်းထိုးတာတွေကြောင့်နေရဲမပြန်နိုင်ပဲဖြစ်နေကြတာပါ။ဒီအကြောင်းပြည်တွင်းကသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံတဝမ်းမှာပြည်တွင်းနေရဲဆုံးခွာသူဦးရေ2,000+ရှိလာပြီလို့လူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကထုတ်ပြန်ထားပါတယ်။အဲ့ဒီတဲကတစ်တသမ8,000,000ဝန်းကျင်ဟာဆစ်အာနာသိမ်းပြီးနောက်ပြည်တွင်းနဲ့ထွက်ပြေးတိမ်းရှောင်နေရတဲ့အခြေအတွေ့ဖြစ်ပါတယ်။တိုက်ပွဲတွေကြောင့်ကယားပြည်နယ်အထူးသဖြင့်ဖရူဆိုမြို့နယ်မှာဆိုရင်ဒေသခံအတော်များများထွက်ပြေးတိမ်းရှောင်နေရပြီးသူတို့အတွက်အမိုးကစားနပ်ရိက္ခာနဲ့အခြားသောအခြေခံပစ္စည်းတွေအရေးပေါ်လိုအပ်နေတယ်လို့ UNOCHA ကဆိုပါတယ်။ကယားပြည်နယ်ဒေသအခေါ်ကင်းနီပြည်စစ်ဘေးရှောင်ကူညီဆောင်ရှောက်ရေးကွန်ရက်တာဝန်ခံကတော့သူတို့ဒေသတွင်ကဆစ်ဆောင်သူတွေဟာလမ်းပိတ်ဆို့မှုတွေကြောင့်အစားအနဲ့ရိခာလိုအပ်တာအပြင်ရာသီတုပ်ကွေးနဲ့သွေးလွန်တုပ်ကွေးအဖြစ်များတဲ့အတွက်ဆေးဝါးအကူအညီတွေပါလိုအပ်နေတယ်လို့ပြောပါတယ်
စီမေရှင်တွေကတနေရာနဲ့တနေရာပေါ့စကန်တစ်ခုနဲ့တစ်ခုတရွာနဲ့တရွာကလိုအပ်ချက်တွေကမတူညီကြဘူးပေါ့နော်တခြားတော်မြုပ်နေတော့ကျွန်တော်တို့ကလက်လာမမီတဲ့မြုပ်နေအခြေလေပေါ့နော်အချက်လေလဲကျွန်တော်ဒီဖက်မှာလက်လိုက်မရမရတော့အမျိုးတော့မသိပေါ့နော်ဥမာဖာဆောင်တို့ဟိုရှာတော်တို့ဒီတခြားတော်မြုပ်နေတွေကလမ်းပိတ်ဆို့လို့ပစ္စည်းတွေပြလာတဲ့ဟာချီနေမျိုးတွေရှိတယ်ဆိုရဲတတိယတော့ကျွန်တော်တို့ကြားရတယ်ပေါ့နော
်ကယားပြည်နယ်ကအဓိကလမ်းတွေကိုပြီးခဲ့တဲ့စက်တင်ဘာလနောက်ပိုင်းကစပြီးစစ်ကောင်စီကပိတ်ဆို့ထားတာကြောင့်ရှမ်းကယားနယ်စပ်တလျှောက်မှာရှိတဲ့ GRA ကဒေသခံတွေဟာလူမှုကေဆယ်ရေးပစ္စည်းပြက်လက်နေကြသလိုလူသားချင်းစာနာမှုအကူအညီလည်းမရပဲဖြစ်နေတာပါတိုက်ပွဲတွေမပြတ်ဖြစ်ပွားနေတာကြောင့်အသွာအလာမလုံနိုင်ကြသလိုနှစ်ဖက်တိုက်ပွဲမရှိတဲ့အခါမျိုးမှာလဲရွာတွေထဲကိုစစ်ကောင်စီရဲ့စစ်ကြောင်းထိုးဝင်ရောက်မှုတွေကြောင့်ကိုရွယ်ကိုရွာမှာမနေရဲကြပဲထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။တနင်္လာနေ့တိုင်းရေပြူမြို့နယ်မှာဆိုရင်လဲစစ်ကောင်စီကရွာတွေထဲစစ်ကြောင်းထိုးတာတလာနီးပါးရှိလာပြီးဒေသခံရွာသားတွေလည်းအိမ်မပြန်ရဲဖြစ်နေတယ်လို့ဒေသခံသူကပြောပါတယ်
။ဟုတ်ရေပြူဘက်ကစစ်ကြောင်းထိုးလို့ရှိတော့သူကတလာလုံးနီးပါးရှိသွားရတယ်အဲ့တော့တစ်ဖက်တစ်ဖက်လာလိုက်သွားလိုက်နဲ့ထင်းနေတာအခုကခုချိန်ထိတောင်မှပြောလှုပ်ရှားနေတယ်ပဲဒီဘက်တွေတို့ကအင်အားသုံးပြီးရဲ့ခါကြတော့တို့ကိုယ်နေရကိုအောင်တို့စစ်ကြောင်းဖုံးမဲ့ပုံစံရှိတယ်ဗ
ျမြန်မာနိုင်ငံတနင်္လာနေ့တိုင်းနဲ့ကယားပြည်နယ်တွေမှာတော့မကကရင်ပြည်နယ်ရှမ်းနဲ့ချင်းပြည်နယ်တွေအပြင်စကိုင်းတိုင်းထဲမှာလည်းစစ်ကောင်စီရဲ့နေမြေရှင်းလင်းရေးတွေကြောင့်တချို့ဆိုရွာလုံးကျွတ်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတာလည်းရှိပါတယ်UNOCHA ရဲ့အခုနောက်ဆုံးထုတ်ပြန်တဲ့စာရင်းမှာတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့စက်တင်ဘာလ26ရက်ကနေအောက်တိုဘာ1ရက်နေ့အထိလက်နက်ကင်တိုက်ပွဲတွေကြောင့်နိုင်ငံတော်ဝန်မှာလူပေါင်း 18,000 နီးပါးအိုးမဲ့အိမ်မဲ့ဖြစ်ခဲ့ပြီးနေရဲစွန့်ခွာထွက်ပြေးကြရတယ်လို့ဖော်ပြထားပါတယ်။ဒီအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေအပါအဝင်2023ခုနှစ်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ကူညီမှုအစီအစဉ်အတွက်ကုလသမဂ္ဂကတောင်းခံထားတဲ့ရမုံငွေကလည်းအခုချိန်ထိ28ရာခိုင်နှုန်းသာရရှိသေးတာကြောင့်အခုအညီတွေပေးကြဖို့လည်းတန်ကြားထားတာဖြစ်ပါတယ်ခင်ဗျာ။